အီရန်နိုင်ငံမှာအသက်20နှစ်အရွယ်ဆန္ဒပြသူတူအချုပ်ခင်းထဲမှာတည်ဆုံခဲ့ကြောင်းအီရန်ဥပဒေပြုလွတ်တော်အမတ်နှစ်ဦးကပြောဆိုပြီးမှ2009ခုနှစ်ကအလားတူဆန္ဒပြမှုဖြစ်ပွားခဲ့ပြီးနောက်အကျဉ်းသားတွေညင်မဲနှိပ်စက်တယ်လို့မျိုးပြန်ဖြစ်လာမှကိုစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်။စီနာဂမ်မာရီလို့သိရတဲ့အချုပ်နောင်ခံထားသူဟာသူ့ကိုယ်သူအဆုံးစီရင်ခဲ့တယ်လို့ကြားသိရတဲ့အကြောင်းပြည်ပြင်ပြောင်းလဲရေးသမားလွတ်တော်အမတ်မမွန်စာဒီရှိကပြောပါတယ်။အဲ့ဒီဖန်စီချုပ်နောင်ခံထားရတဲ့သူဟာထီရမာဖန်စီခံခဲ့ရတာဖြစ်တယ်လို့ဥပဒေပြုလွတ်တော်အမတ်နောက်တူဦးဖြစ်တဲ့ထေယီဘီစိုက်ဗာရှိကပြောပါရယ်အဖြစ်ပြက်သေးစိတ်ကိုချက်ချင်းရှိရှိနဲ့လည်းမသိရသေးပေမဲ့အခုတည်ဆုံမှုဟာလက်ရှိနိုင်ငံတော်မှာဖြစ်ပွားနေတဲ့ဆန္ဒပြမှုရဲ့အကျိုးဆက်ကြောင့်အထောက်ခံထဲမှာချုပ်နှောင်ခံထားရတဲ့ဆန္ဒပြသူတဦးပထမဦးဆုံးတည်ဆုံမှုဖြစ်ပါရယ်ပြီးခဲ့တဲ့သတင်းနှစ်ပတ်နေပါကဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေအတွင်းတုတ်ပြန်ကင်တွေ့ရမှာလူပေါင်း1000ကျော်ကိုအီရန်အာဏာပိုင်တွေဖမ်းဆီးခဲ့ပါရယ်ဆန္ဒပြမှုအတွင်းမှာတော့တည်ဆုံသူ22ဦးထက်မနည်းရှိခဲ့ပါရယ်ဂမာရီမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုပြုလုပ်သွားဖို့လွှတ်တော်အမတ်စာဒီရှိကတောင်းဆိုလိုက်သလို2009ခုနှစ်ဆန္ဒပြမှုနောက်ပိုင်းဖြစ်ပွားခဲ့တဲ့ညှင်းမဲ့နှိပ်စက်မှုမျိုးကိုကန့်ကွက်ကြောင်းလဲအာဏာပိုင်တွေကိုသတိပေးပြောဆိုလိုက်ပါတယ်ရှင်။